စစ်ကောင်စီနဲ့အရခတပ်တော်အေအေကြားဒီကလေးအထိတိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်ကမြို့နယ်တချို့မှာအောက်တိုဘာလ1ရက်မနေ့ကစတင်ပြီးတော့စစ်ကောင်စီကတကောင်စီကောက်ယူနေပါတယ်လက်ရှိစစ်ကောင်စီထိန်းချုပ်ထားတဲ့ရခိုင်ပြည်နယ်ရဲ့မြို့တော်စစ်တွေမှာတော့မနေ့ကစပြီးတော့တအိမ်ဝင်တအိမ်ထွက်တကောင်စီရဲ့လာရောက်ကောက်ယူနေတယ်လို့ဒေသခံတို့က VOA ကိုပြောပါတယ်
။ဟိုဒီကကလူမရှိဒီကန်တိုင်းပေါ်ရင်းမရှိရောအင်းကအဲ့ဒါကသာအချင်းကစားချာလေရိုးစောင်းရကဒါချင်းကတေထော်ရောင်းဒီကတော့မင်းရဲ့အပကဘလောက်ရှိကလေးရတဲ့ဒီတော့မင်းရဲ့အဝိမရှိလူတွေတို့ကနာမည်တော့ကနေလေးရှိယူနေတယ်ဒီမရှိတဲ့ကောင်မျိုးတို့ဒီပြေးခါရဲ့အကြာနေရောမနက်ကမှဇာလုံးလေးလာပြောင်းနေရောဒီကတော့မင်းရဲ့နည်းနည်းပဲ
တကောင်စီရဲ့လာရောက်ကောက်ယူသူတွေထဲမှာရဲစစ်သားလောင်းဝကနဲ့ဒေသခံအကြောင်းဆရာမတွေပါဝင်တယ်လို့သူကစက်ပြောပါတယ
်ဒိုက်ဖတ်ပါရီဒီရစ်ပါရီလောင်းကာကပါရီဒီချုပ်ဆာမာတီပါရီဒီချုပ်ဆာမာတီကနည်းနည်းပြည့်စုံပြီးတော့ချုပ်ဆာမာတီကအမှန်နောက်ဆုံးကျတော့ခါတော့ရေရတော့တယ်
လက်ရှိတကောင်စီရဲ့ကောက်ယူနေတဲ့စစ်တွေမျိုးကိုစစ်ကောင်စီကထိန်းချုပ်ထားတယ်ဆိုပေမဲ့တိုက်ပွဲဖြစ်လာမှာကိုစိုးရိမ်လာကြောင်းဒေသခံတွေဟာပြီးခဲ့တဲ့လတွေကတည်းကကိုဒီကိုဟန်တဲ့လေယာဉ်တွေကိုစုခွာပြီးတော့ဘေးလွတ်ရာတွေကိုထွက်ပြေးနေကြတာပါလက်ရှိမှာတော့စစ်တွေမျိုးပေါ်မှာတပ်မိသားစုတွေနဲ့ဝန်တန်းမိသားစုဝင်တွေပဲရှိနေပါသေးတယ်ဒါအပြင်စစ်ကောင်စီကပိတ်ဆို့ထားတာကြောင့်ဘေးလွတ်ရာကိုမသွားရောက်နိုင်တဲ့ဒေသခံတွေအပြင်ငွေရေးကြေးရေးမတက်နိုင်တာကြောင့်မြို့ရင်းမှာပဲဆက်နေနေရတဲ့ဒေသခံအနည်းချင်းလောက်သာရှိနေတာပါရခိုင်ပြည်နယ်မြို့နယ်18ခုရှိပြီးတော့အဲ့ဒီတဲကကြောက်တော်မြောက်ဦးမေးပြားမြေပုံပုတ်လက်ကျော်ရသိတောင်ဘူးတီတောင်ပောက်တော်ရမ်းပြည်နယ်တန်လွဲမြို့နယ်စတဲ့ဆယ်မြို့နယ်ကိုအရခတတ်တော်အေအေဘက်ကသိမ်းပိုက်ထားပြီးဖြစ်ပါတယ်စစ်ကောင်စီဘက်ကတော့ကြောက်ဖြူတောင်ကုန်းမန်းအောင်ခွအန်တဲ့စစ်တွေမြို့နယ်တွေကိုထိ ंछ ုပ်ထားဆဲဖြစ်ပါတယ်။လက်ရှိမှာတော့စစ်ကောင်စီထိ ंछ ုပ်ထားတဲ့မြို့နယ်ခုနှစ်ခုတည်းကကွ၊မောက်တော်နဲ့အဲမြို့နယ်တွေကိုအေအေဘက်ကထိုးစစ်ဆင်တိုက်ခိုက်နေသလိုကြောက်ဖြူတောင်ကုန်းမန်းအောင်နဲ့စစ်တွေမြို့နယ်တွေကိုလည်းအေအေဘက်ကပိတ်ဆို့ထားတာဖြစ်ပါတယ်။ဒါကြောင့်စစ်ကောင်စီအနေနဲ့တကောင်စီရဲ့ကောက်ယူပဲဆိုရင်တော့မြို့ပေါ်ရောက်ွက်တချို့လောက်သာကောက်ယူနိုင်မှာဖြစ်တယ်လို့ရခိုင်အရေးလေးလာသုံးသပ်သူပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးဖေတန်းကပြောပါတယ်
။မြို့ကတော့မြို့ပေါ်လောက်ပဲရှိပါလိမ့်မယ်မြို့ပေါ်ခဏမြို့နယ်ပေါ့အဲ့လိုမောင်ကျွန်းကတော့သူဟာနဲ့သူစစ်ကောင်စီတချို့အောက်မှာရှိတယ်ဆိုတော့မောင်ကျွန်းတို့ဖြစ်နေအဲမြို့ပေါ်ချာအချောင်းမြို့နယ်ကတော့မြို့ပေါ်လောက်ပဲရှိမှာလေ။နေရာတော့လုံးဝသူတို့အရှင်းကောင်းမယ်မဆိုတာနဲ့ထွက်လို့ကိုမရောက်တော့
အခုလို၄00အလဲစုလောက်သာကောက်ယူလိုက်တဲ့စစ်ကောင်စီရဲ့တကောင်စီဟာတိတိကျကျမဖြစ်နိုင်သလိုဟန်ပြလုပ်ငန်းစဉ်တစ်ခုသာဖြစ်တယ်လို့လည်းသူကဆက်ပြောပါတယ်
။တကောင်စီဆိုတာကပြည်စုံမှုလို့လေအဲတယောက်မကြံတအိမ်မကြံအဲ့လိုကောက်နိုင်မှတကောင်စီလို့ခေါ်နိုင်အခုတော့အဲ့လိုမဟုတ်ဘူးဟိုမျိုးကွဲကွဲလေးပဲကောက်မယ်အဲအိမ်မှာလူမရှိရင်လည်းထားခဲ့မယ်အဲမိသားစုမှာလူမဆိုရင်လည်းအဲဒါအကောက်မယ်ပေါ့အဲအဲ့ဒါကြောင့်ဒီလုပ်ငန်းစဉ်ကတကယ်တကောင်စီကောက်ဖို့တိတိကျကျရယူဖို့ဆိုတာထက်ပေါ့နော်အရှင်နေရဖြစ်လည်းမဖြစ်နိုင်ဘူးဆိုတော့သူတွေနဲ့အဲဒါတနင်္ဂနွေတိုင်းတန်းနဲ့ကောက်တဲ့အဲမှာအာဟန်ပြကောက်ပြနေတာပေါ့နော်အခြားနေရာတွေမှာလည်းအဲ့လိုအများကြီးရှိနေပါတယ်အပြည်သူကလည်းစိတ်ဝင်စားမှုမရှိပါဘူးဒါကြောင့်ဒီရေကောက်ပွဲရဲ့တကောင်စင်းရေကောက်ပွဲအကျိုးတကောင်စင်းကောက်ရှင်လုံငန်းဟာပြည့်ပြည့်စုံတဲ့လုံငန်းမဟုတ်ဘူးဟန်ပြလုံငန်းအစိတ်ပိုင်းတစ်ခုပဲဖြစ်တယ်လို့ပြောချင်ပါတယ်ဟုတ်ကဲ့
တကောင်စီကောက်ယူရမှာငွေကျပ်တန်ပေါင်း 96,000 ကျော်အကုန်ကျခံကောက်ယူပါဖြစ်တယ်လို့စစ်ကောင်စီထုတ်ပြန်ကြမှာဖော်ပြထားပါတယ်။ကောက်ယူရပါလဲကိုရီးအချက်လက်ကိုးကွယ်တဲ့ဘာသာပြောဆိုတဲ့ဘာသာစကားအပြင်ပြပရွှေပြောင်းသွာလာသူရှိမရှိလျှက်စင်ဗီတာတုံးဆွဲမှုအိတာတုံးဆွဲမှုတောက်တုံးရီရရှိမှုစတဲ့အချက်လက်တွေပါတဲ့မေးခွန်းပေါင်း80နီးပါးမေးပြန်ပြီးတော့ကောက်ယူပါဖြစ်တယ်လို့ဆိုပါတယ်။ကောက်ယူရရှိတဲ့တကောင်စီကိုတော့လာဘက်ဒီဇင်ဘာလ31ရက်နေ့မှာထုတ်ပြန်မယ်လို့လောက်ဝကတကောက်စီကောက်ယူရေးထားတာကွဲပြွကြရေးဘူးဥကြော်ရေးဦးကဗီဒီယိုကိုပြောဆိုထားတာရှိပါတယ်